Burmese.
မင်္ဂလာပါရှင်။ VOA American တိုင်ရဲ့2019ခုနှစ်မတ်လ10ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Lightometer 19 kHz 1683ည၊ Lightometer 19 kHz 15563ည၊ Lightometer 25 kHz 11965တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမများတစင်အောင်ပါ။တနင်္ဂနွေညပိုင်းထိတဲရောက်တဲ့နေ့မှာတော့ပဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းစနေနေ့ညပိုင်းကအေအေလက်နက်ကင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ပါတယ်။တရုတ်ပြည်အပေါ်တိဘက်တော်လှန်မှု260ပြည့်အခမ်းအနားကိုအိန္ဒိယနိုင်ငံဒါရမ်ဆာလာမှာဒီကနေ့ကျင်းပခဲ့ပါတယ်။ဒီလိုဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရီးယားနိုင်ငံနဲ့အတူပြောပြပေးပါမယ်မှတ်ခွန်ညွှန်
ကောင်းပါပြီရှင်အခုလိုနိုင်ငံတကာသတင်းတွေပြီးမှရခိုင်လက်နက်ကိုင်အဖွဲ့ AA ကပုံနာချင်းမြင့်နယ်ရဲစခန်းတစ်ခုကိုစီဝင်ရောက်စီးနှင်ရာမှာရဲတပ်ဖွဲ့ဝင်9ဦးကြာဆုံးခဲ့ရတဲ့စီရေးပြိပက္ခတွေနဲ့ပတ်သက်လို့နိုင်ငံရေးနည်းနဲ့ဖြေရှင်းကြဖို့လွှတ်တော်ကိုယ်စားလှယ်တွေကလှူလာကြပါတယ်
ဒီဘက်ကလည်းအစောင်းကုန်ဖျားပေးလာတယ်ချိုးရစ်ရှင်လာလို့မြင်တယ်တော့တက်မတော်ဘက်ကလည်းပဲလေးကြပုံမှာပို့ပြီးတော့လက်တုံးပြမယ်ဆိုရင်ဒီသက်ခံတွေပို့ပြီးတော့ကြောင်းကြစရာဝင်မအေးကြ
မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းရဲ့ပြောကြားချက်နဲ့တူနာဆင်ရမှာပါအဲဒီနောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဗန်နရေးဆိုင်ရာကိစ္စတွေသူ့ရဲ့သမ္မတရွေးကောက်ပွဲတွေကမဲဆွယ်အဖွဲ့နဲ့ရုရှားနိုင်ငံကြားဆက်ဆက်ပတ်သက်မှုရှိမရှိဆိုတာတွေနဲ့အတူသမ္မတထရမ့်ရဲ့ရှေ့နေဟောင်းကလွှတ်တော်ရှေ့မောက်ထွက်ဆိုချက်တွေကြောင့်1990ခုနှစ်တုန်းကသမ္မတရစ်ချတ်နစ်ဆင်ကိုယာရုကဖယ်ရှားခဲ့ရတဲ့ဝါတာဂိတ်အရှုပ်တော်ပုံကိုသတိရစရာဖြစ်လာစေတယ်ဆိုတဲ့အကြောင်းတွေကိုနားဆင်ကြရမှာပါအခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမှတ်မှတ်သိအောင်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင်
ပဋိပက္ခတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အတွင်းစနေနေ့ညပိုင်းက AA ရခိုင်လက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်9ဦးသေဆုံးကြောင်းတာဝန်ရှိသူတွေကအတည်ပြုပြောကြားခဲ့ပါတယ်။စစ်တွေမျိုးမိုင်90အကွာမှာရှိတဲ့ရိုးတရုတ်ရွာကဒီတိုက်ခိုက်မှုအတွင်းနောက်ထပ်ရဲတပ်ဖွဲ့ဝင်2ဦးဒဏ်ရာရပြီး2ဦးပျောက်ဆုံးနေတယ်လို့လည်းရဲတပ်ဖွဲ့တာဝန်ရှိသူ2ဦးက AFP သတင်းဌာနကိုပြောပါတယ်။ရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေနဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့အစားမကြာခဏတိုက်ပွဲတွေဖြစ်ပွားနေပြီးဇန်နဝါရီလအတွင်းကလည်းအေးအေးလက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာရဲတပ်ဖွဲ့ဝင်73ဦးသေဆုံးခဲ့ပါတယ်။အစိုးရတပ်နဲ့ရခိုင်တိုင်းဒေသလက်နက်ကိုင်တပ်အေးအေးတို့အကြားတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေတာမို့ဒေသခံတွေဘေးလွယကိုထွက်ပြေးတင်းရှောင်နေကြတာအခုဆိုရင်တထောင်ကျော်ရှိပြီဖြစ်ပါတယ်။2019ခုနှစ်ကစပြီးရခိုင်ပြည်နယ်အတွင်းစစ်တပ်ရဲ့နေမြင့်ရှင်းလင်းမှုတွေမှာရိုဟင်ဂျာ9,000ကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတင်းရှောင်ခဲ့ကြရပါတယ်။ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့စုံစမ်းတွေ့ရှိမှုတွေအရစစ်တပ်ကရိုဟင်ဂျာတွေအပေါ်နှိပ်စက်ညှဉ်းပန်းမှုမတရားပြစ်ခြင်းမှုတွေနဲ့ဥပဒေမဲ့တပ်ဖြတ်မှုတွေရှိခဲ့တယ်လို့ဆိုပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကအတိဆွတ်ဆဲမှုတွေကိုညှင်းဆို့ထားပါတယ်။
မြောက်ကိုရီးယားနိုင်ငံကဒုံးကျည်တော်မှမဟုတ်အာကာသလေးကိုရင်လွတ်တင်ဖို့ပြင်ဆင်နေပုံရတဲ့လက္ခဏာတွေရှိနေတယ်လို့ National Public Radio NPR သတင်းဌာနကထုတ်ပြန်လိုက်ပါတယ်။ပြည်ရဲမျိုးအနီးကစနမ်တုံဒုံးကျည်လွတ်တင်စခန်းကိုဂျိုဒုကနေရိုက်ထားတဲ့တပ်ပုံတွေကိုဆက်စစ်တောင်းပါတော့ဂုံတင်ကားတွေ၊ကားတွေ၊ရထားတွေနဲ့ဝန်ကြီးဆက်တွေကိုတွေ့ရတယ်လို့ American သတင်း Agency ကပြောပါတယ်။ဒါရောအလုံးကိုခြုံကြည့်လိုက်ရင်တော့မြောက်ကိုရီးယားနိုင်ငံကဒုံးမြတစ်ခုတိစောက်ဖို့လုပ်နေတာနဲ့တူတယ်လို့ California ပြည်နယ် Monterey မြို့မှာရှိတဲ့မီဒယ်ဘော်ရီနိုင်ငံတကာလေးလိုက်ဌာနကသူတွေတီဂျက်ဖရီလူးဝစ်ကပြောပါရယ်လူးဝစ်ဟာအာကာသနဲ့ကဘာမီတပ်ပုံတွေကိုရိုက်ကူးပေးနေတဲ့အမေရိကန်စီးပွားရေးလုပ်ငန်းကြီးဒီဂျစ်တယ်ဂလော့ကရတဲ့ပုံတွေကိုလေ့လာခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းနဲ့မကြာခင်ကတွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်သမ္မတဒေါနယ်ထရမ့်ကတကယ်လို့မြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန်းသတ်မှုပြုလုပ်မယ်ဆိုရင်တော့တိတ်ကိုစိတ်ပြတ်မိမှာပဲလို့ပြောဆိုထားပြီးမကြာခင်မှာပဲအခုကိစ္စပေါ်ပေါက်လာတာဖြစ်ပါတယ်သမ္မတထရမ့်မှာအာလဘားမားပြည်နယ်ကလေဆင်မောင်းတိုက်ခတ်ဖျက်ဆီးခံရတာတွေကိုတောက်ကြနေကသွားကြည့်ဖို့လုံနေချိန်မှာပဲသတင်းတော့တွေကိုအဲ့လိုပြောကြလိုက်တာပါသူသမ္မတတာဝန်ထမ်းဆောင်နေစဉ်အတွင်းမြောက်ကိုရီးယားနဲ့အမေရိကန်ဆက်ဆံရေးအလုံးကိုတိုးတက်ခဲ့တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးအတွက်ရည်ရွယ်ပြီးတော့နိုင်ငံကောင်းဆောင်တို့ဦးဟာဗီယက်နမ်နိုင်ငံမှာပြီးခဲ့တဲ့လကတွေ့ဆုံဆွေးနွေးခဲ့ကြပြီးမြောက်ကိုရီးယားဘက်ကဘလောက်ပိတ်သိမ်းလဲဆိုတဲ့ကိစ္စမှာမပြေမလည်ဖြစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
တရုတ်ပြည်အပေါ်တိဘက်တော်လှန်အုံကြွားမှု260ပြည့်အထိမ်းအမှတ်အခမ်းအနားကိုဒီကနေ့ဒလိုင်းလာမဖျားကျောင်းမှာဓမ္မတေးသင်းတွေဆူတောင်းပွဲတွေနဲ့ကျင်းပခဲ့ပါတယ်။တက်ရောက်လာသူတို့ရဲ့မျက်နှာတွေပေါ်မှာတ Tibet Dita, Lumia Bee, Sue Sarango, Si Chetara Gule, Tuja Bare, Lunga Nichau Sega, Maung Mingere, Dito Lamuja, Tibet Ponoji, Dalai Lama, Indian Nang, Dotan, Tutate Dita, Daram Salama, Ding Shambi, Pibayo Tibet Suyago, Puezi Geraba, Tibet Dita, Lumia Yi, Tuya Juba Murija, Ponoji, Lama, Gokabaga, Lekanabi, Tangoa, Shisek, Gugunima, Tugo, Noble Suit, Chimmy Bea Kebare, အသက်80သုံးနှစ်ရှိနေပြီဖြစ်တဲ့ဖုန်းတော်ကြီးဒလိုင်းလာမာကအခုအထိဒါရမ်ဆာလာမာဆက်လက်နေထိုင်နေဆဲဖြစ်ပါတယ်။ဒါရမ်ဆာလာမာရှိတဲ့တိဘက်ပြတိုင်းမှာလည်းတိဘက်ဒေါ်လာရင်း2600ပြည့်အခမ်းအနားတပ်ပုံပြပွဲကိုပြသထားပါတယ်။2600ပြည့်အထိမှလူလူချီတဲ့ပွဲကိုတော့အိန္ဒိယနိုင်ငံမြို့တော်ညူဒေလီမှာပြုလုပ်သွားဖို့စီစဉ်ထားပါတယ်။တရုတ်ရဲ့အုပ်ချုပ်မှုအောက်မှာတိဘက်ယဉ်ကျေးမှုတ
ပါဝင်ISDF တွေကြောင့်ဒါဇင်နဲ့ချီခိုးအောင်နေတာကိုတွေ့နေရတယ်လို့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့SDF ကပြောပါတယ်။အဲ့ဒီဘာဂုစ်နေရာကနေနောက်ထပ်ရပ်သားတွေကိုစနေနဲ့တနင်္ဂနွေနေ့တွေမှာပြေးလို့ရကိုရွှေ့နိုင်မယ်လို့မျှော်လင့်လာကြောင်းSDF တပ်ဖွဲ့တွေဟာစစ်စင်ရေးတွေကိုခေတ္တရပ်ဆိုင်ထားတဲ့အချိန်မှာအဲ့လိုတွေ့ခဲ့ရတာပါ။ISDF တပ်ဖွဲ့တွေဟာစစ်စင်ရေးတွေကိုခေတ ကျွန်တော်တို့ရဲ့စစ်စင်ရေးကိုဆိုင်းငံ့ထားတာဖြစ်ပါတယ်။SGF တပ်ဖွဲ့တွေဘက်ကတော့သူတို့အနေနဲ့နောက်ဆုံးစစ်စင်ရေးတွေကိုမလုပ်ခင်မှာရဲသားတွေအားလုံးကိုအဲ့ဒီနေရာကနေအပြီးထွက်သွားစေချင်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်။အခုခါမှာတော့ISF တွေကြောင့်ရာနဲ့ချီလက်နဲ့ချသွားပြီးဖြစ်ပေမဲ့လည်းပြည်ပကလာရောက်ကြတဲ့ဒီအမကန်
VOA American
ဒီအမေရိကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6:00ကနေညနေ9:55ချောက်နားနဲ့တိုင်းဒိုမီတာ70ကိုကီလိုဟတ်7.6နားလိုကနေလွှတ်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ ဗီအမေရိကန်အတန်ရဲ့တနင်္ဂနွေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အီသီယိုးပီးယားနိုင်ငံမြို့တော်အဒစ်အာဘာဘာကနေကင်ညာနိုင်ငံနိုင်ရူဘီကိုပြန်တန်းလာတဲ့အီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်တစ်စီးဒီကနေ့တနင်္ဂနွေနေ့မနက်ကပြတ်ကျခဲ့ပါတယ်။
တိစုံသူတွေရဲ့မိသားစုဝင်တွေနဲ့ထပ်တူကြည်ကွဲရကြောင်းအစိုးရနဲ့ပြည်သူတွေကိုစားဝင်ကြီးချုပ်အဘီအမက်ကတွစ်တာဆက်မျက်နှာမှာရေးသားခဲ့ပါတယ်။ကိုလိုမီးယားနိုင်ငံမှာလေယာဉ်တစ်စင်းပြတ်ကျခဲ့တာကြောင့်လေမော်မှာပါတဲ့လူ12ယောက်စလုံးတိစုံသွားခဲ့ပါတယ်။ကန်စိုးစာပဲဒီလေမော်မှာပါတဲ့သူတယောက်မှအသက်ရှင်တာမရှိဘူးလို့ကိုလိုမီးယားအရက်ဖက်လေကြောင်းအာဏာပိုင်တွေကပြောပါတယ်။ ဒီလေဟာဆန်ဟိုဇေဒေဂေါ်ဗီယာကနေဗီယာဗီယန်ချန်ဆိုနီမြို့ကိုသွားနေတာဖြစ်ပါတယ်။ဒီလေဟာဗီယာဗီယန်ချန်ဆိုမြို့နာရောက်ခါနေမှာပြတ်ကျသွားတာဖြစ်ပြီးတော့လေရင်ရဲ့အပျက်စီးအပိုင်းစားတွေကိုအဲ့ဒီမြို့နာမှာတွေ့ရတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်ခင်ဗျာ။
ဥရောပသမဂ္ဂ EU ကနေဗြိတိန်ခွဲထွက်ရေးဝန်ကြီးချုပ်ရဲ့အဆိုပါလီမန်မှာမဲခွဲဆုံးဖြတ်တာမှာဝန်ကြီးချုပ်ထရီဆာမေအနေနဲ့အပြတ်သက်ရှုံးနိမ့်ခဲ့ပါတယ်။ဝန်ကြီးချုပ်မေအနေနဲ့အခုချိန်ထိထူးခြားတဲ့အပြောင်းလဲဖော်ဆောင်မှုကိုမတင်ပြနိုင်ခဲ့ဘူးလို့ပါလီမန်တွင်ဥရောပသမဂ္ဂကိုမလိုလားတဲ့ခေါင်းဆောင်ပိုင်းအဖွဲ့ဝင်နှစ်ဦးကတနင်္ဂနွေနေ့ကပြောပါတယ်။ဥရ Between quite way, see semi e unedable to Nija Yatare, Treza me, soya, see singuro, Bali mama shoning get it away, a joya let an inne e ugani, between quatra dama, the bot to Nija Loma Mapare, a chain inne yin sayama pipare, D chinia Europa de Lama Shire, between long ancient Ujins, ye, siwa longani poma, a gun that we shila male pipare.
ဒူနီးရှားနိုင်ငံမျိုးတော်တူနစ်ကဆင်းရဲဒုက္ခမှာ၂၄နှစ်အတွင်းမွေးကင်းစကလေးစတဦးတေဆုံးသွားပြီးတဲ့နောက်မှာဒူနီးရှားနိုင်ငံရဲ့ကျမကြီးဝန်ကြီးယာဒုကနေနှုတ်ထွက်သွားခဲ့ပါတယ်။ကျမကြီးဝန်ကြီးအက်ဒေါ်ရာဦးအယ်ရှာရီဖ်ဟာဆီနီကယာဒုကနေနှုတ်ထွက်လိုက်တာပါ။အခုလိုတူတူကြကြတေဆုံးသွားခဲ့ကြရဲ့အပေါ်မှာဆုံးဆုံးစစ်ဆေးနေတယ်လို့ကျမကြီးနဲ့တရားရေးအာဏာပိုင်တွေ အလုံးလုံးနေကြတယ်လို့လည်းမှတ်ချက်ပြီးပြောဆိုထားပါတယ်။တူနီရှားနိုင်ငံကဟာတချိန်တုန်းကတော့အာဖရိကတိုက်မြောက်ပိုင်းမှာအကောင်းဆုံးကျန်းမာရေးစနစ်ရှိတဲ့နိုင်ငံလေးတွေကတစ်ခုဖြစ်ပါတယ်။ဒါပေမဲ့လည်း2019ခုနှစ်ကသမ္မတဇင်းအဘဒင်းဘန်အာလီကိုဖျောက်ချလိုက်ပြီးချိန်ကစပြီးတော့တူနီရှားနိုင်ငံရဲ့ကျန်းမာရေးစနစ်နဲ့တခြားအစိုးရလုပ်ငန်းကဏ္ဍတွေဟာတဖြည်းဖြည်းနဲ့ကျဆင်းလာနေ
မလဆယ်ရက်နေ့တနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်လို့ပြောပြပေးသွားကြတာပါရှင်။ဖီယိုအမေရိကန်တန်ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် စီရဲတင်းမာမှုတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကပုံနာကျုံမြို့နယ်ရိုတရုတ်ရဲစခန်းကိုစနေညက6ရခိုင်လက်နက်ကင်တပ်ဖွဲ့အေအေကဝင်ရောက်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်9ဦးသေဆုံးသွားပါတယ်။အေအေတပ်နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကလည်းဒီကနေ့အထိအပြင်းအထန်ဆက်ဖြစ်နေတာမို့စစ်ပြေးဒုက္ခတွေတပေါင်းကျော်ထွက်ပြေးနေရတဲ့အချိန်အခုလိုရဲစခန်းကိုတိုက်ခိုက်မှုဖြစ်ခ
ဒီရောပါရောစစ်တွေရန်ကုန်ကားလမ်းတစ်ပေးတည်ရှိတယ်အင်ဂျင်တရားကျော်ရှိတဲ့ဂျေးဝါကြီးတရားဖြစ်တဲ့အတွက်တရားဥပဒေစိုးမိုးရေးနဲ့ဒေသတွင်းလုံခြုံရေးအတွက်ဒေသခံနေသားမှာပို့ပြီးတော့မှစိုးရိမ်လာနေကြတယ်လို့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတန်းကဗီအိုအေမြန်မာပိုင်းကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။အခုတိုက်ခိုက်ခံရတဲ့ရဲစ ยูทิโอเยสักครั้งก็วิ่งเอาแต่ใครเข้าไปรอนอกจากนี้ดีกันนี่ตอนนี้วันนี้มาเลยยังใครเล่นกันแต่เอเนี่ยมาสุยาตัดดูจ้าวิ่งหิงเอาแต่ใครมุ่งเรียนแต่เวรีพี่นี่ลูกเสบียงชาวบิดูริกาปูวิ่งเอาเที่ยวแล้วลานี่จ้าเรื่องลูกยังใครเสบียงดูข้าเดี๋ยวกูนี่เป็นนี่เลยยังใครตายน้ำยันเวซุ่มยาสียงก้ากูสุดท้องก้าตุ้ดที่ท่าตมยาคุลูกเบียบยาบาร์เลยดีเลยอ่ะรอเอรียูทิโอเนี่ยคนมาในน้าวิ่งเลยบ่เนาะเอรียูทิโอนี่ตัวมัน ဆိုတော့ဒီတက္ကသိုလ်ကျမတွေပုံပြီးတော့မှအများကြီးရှိလာတယ်ပေါ့နော်။ဒီအဲကိုသွင်းနေကြတယ်အခုတစ်ချင်း
ဒီတက္ကသိုလ်ကဒီခေတ်ပူတီကျင်းလာပြီးတော့မှဒီတက္ကသိုလ်ကအခုလိုဒီစစ်ကဲဆိုင်ပြည်မျိုးရောက်မှာတော့ကျွန်တော်ရေးဆွေးနေကြပါတယ်။အခုလိုမျိုးရခိုင်တပ်အေးဘက်ကလည်းရဲစခန်းကိုစီနေတိုက်ခိုက်မှုအပါအဝင်စစ်ရေးတိုက်ခိုက်မှုတွေကိုအရှိန်မြင့်လာသလိုစစ်တပ်နဲ့နယ်မြေကလုံခြုံရေးတပ်တွေဘက်ကလည်းစစ်အင်အားသုံးတိုက်ခိုက်မှုတွေပိုလှုပ်လာမယ်ဆိုရင်ဒေသခံပြည်သူတွေကြားပုံပြီးတော
ตอนนี้ผมก็ไม่ได้ทำอะไรเลยนี่ไงหนูไปชิมเลยว่ากาลามาวันที่ยาวเลยแต่ที่เจ้าก็เลยอันนั้นอีเจ้าก็เลยสององค์พี่อาพี่ลาเลยช่วยสินาลุ่มเนี่ยเนี่ยแล้วทำแล้วก็เลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลยเลย 但是呢，老早当时比较漂亮的声音，但有有的我应该顾你们嘞，你在上面了，你在那个顾人家里面，那个那别个来帮忙安的话嘞，那个那会是来安的，哎，我嘛就是皮下面声音了。
ဒီလိုဖြစ်နေတာကိုကြည့်ကြပါလို့ပဲကျွန်တော်ပြောချင်ပါတယ်ဗျာနော်ရခိုင်ပြည်နယ်ရင်းမှာပြီးခဲ့တဲ့နှစ်တွေတုန်းကလည်းနေသားဆောင်တက်တဲ့နေမြေကရဲစခန်းတွေကိုအေးအားအစီအကြံဖက်အဖွဲ့ဘက်ကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့လို့အဲ့ဒီတိုက်ခိုက်မှုတွေနောက်ပိုင်းစစ်တပ်နဲ့လုံခြုံရေးတပ်တွေကနေမြေရှင်းလင်းမှုတွေအတွင်းရိုဟင်ညာမွတ်စလင်တိုင်းနဲ့ချီပြီးအိမ်နီးချင်းဘင်္ဂလ ရခိုင်ပြည်သူတွေကြားအတော်လေးကိုစိုးရိမ်ထိတ်လန့်နေကြရတဲ့အနေအထားဖြစ်နေပါတယ်ရှင်
ရခိုင်ပြည်နယ်ထဲကစစ်ရေးတင်းမာနေတဲ့အခြေအနေကိုမဆုမွန်စုံစမ်းတင်ပြခဲ့တာပါအခုနိုင်ငံတကာသတင်းလွှာတွေမှာတော့ဒီအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ပတ်သက်လို့ဒီမိုကရက်အမတ်တွေမဟာဗျူဟာကြကြချင်းကပ်ဆောင်ရွက်နေတယ်ဆိုတဲ့အခြေအနေကိုပြောပြပေးမှာပါသမ္မတဒေါ်နယ်ထရန့်ရဲ့ဗန္ဓာရေးဆိုင်ရာကိစ္စရပ်တွေနဲ့သမ္မတထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်အဖွဲ့နဲ့ရုရှားတို့ကြားဆက်ဆက်ပတ်သက်မှုရှိနေသလားဆိုတာတွေနဲ့ပတ်သက်လို့ဒီမိုကရက်တို့ထိန်းချုပ်ထားတဲ့အောက်လွှတ်တော်အမတ်တွေရဲ့ဖိအားတွေတိုးလာနေပါတယ်။သမ္မတထရန့်ဟာရာဇဝတ်မှုတွေကျူးလွန်ခဲ့ပွဲရှိတယ်ဆိုပြီးသမ္မတရဲ့ပုဂ္ဂိုလ်ရေးရှိနေဟောင်းမိုက်ကယ်ကိုဟင်ကလွှတ်တော်ရှေ့ထွက်ဆိုခဲ့ပြီးတဲ့နောက်သမ္မတကိုတရားစွဲရေးနဲ့ပတ်သက်လို့သတိထားပြောဆိုကြဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပယ်လိုစီကသတိပေးခဲ့ပါတယ်။ဒီမိုကရက်တွေရဲ့မဟာဗျူဟာကြကြချင်းကပ်ဆောင်ရွက်နေတာတွေနဲ့ပတ်သက်လို့လွှတ်တော်ဆိုင်ရာ VOA သတင်းတောက်ကက်သရင်းဂျက်ဆန်ပေးပို့ထားတဲ့သတင်းလွှာကိုနှမ်းလောင်ကပြောပြမှာပါရှင်
။သမ္မတထရန့်ဟာလူမျိုးရေးခွဲခြားသူလူလိမ်လူညာသူဖြစ်တဲ့ဆိုပြီးပြီးခဲ့တဲ့တပတ်ကသူ့ရဲ့ပုဂ္ဂိုလ်ရေးရှင်နေဟောင်းကလွှတ်တော်ရှင်မှာအခုလိုထွက်ဆိုသွားပါတယ်
။ He is a racist. He is a con man.And he is a cheat.
အဲ့ဒီကြာနာပွဲနောက်ပိုင်းသမ္မတထရန့်ရဲ့အတွင်းလူတွေစီကအထောက်အထားဆွေးနွေးစရာတွေကိုအောက်လွှတ်တော်ဒီမိုကရက်အမတ်တွေကတောင်းဆိုခဲ့ကြပါတယ်။အောက်လွှတ်တော်တရားစီရင်ရေးကော်မတီကတော့သမ္မတထရန့်နဲ့သမ္မတအင်ပီရိုကိုကြည်ကြဲပြင်းပြင်းစောင့်ကြည့်နေတာဖြစ်ပြီးသမ္မတကိုတရားစွဲဆိုဖို့အားထုတ်နေတာမဟုတ်ဘူးလို့ပြောပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအခုလိုပြောပါတယ်။
Impeachment is a divisive issue in our country.
သမ္မတကိုတရားစွဲဆိုရေးကိစ္စဟာကျမတို့တိုင်းပြည်ကိုသဘောထားကွဲစီတဲ့အကြောင်းအရာတွေဖြစ်ပါတယ်။ဘလို့အချက်လက်တွေတွေ့ရမလဲဆိုတာကိုကျမတို့စောင့်ကြည့်ရအောင်မှာပေါ့လေ။သမ္မတရဲ့အပြုအမူတွေနဲ့ပြန့်ထန်းထားတဲ့ဥပဒေတွေကိုကြည့်ကြရအောင်မှာဖြစ်ပါတယ်
။သမ္မတထရန့်ရဲ့မဲဆွယ်ရေးဖွဲ့နဲ့ရုရှားတို့ပူးပေါင်းဆောင်ရွက်မှုရှိမရှိစုံစမ်းနေတဲ့အထူးစုံစမ်းရင်းမှူးရောဘတ်မူလာရဲ့အစီရင်ခံစာထွက်လာတဲ့အချိန်ဒီအပြောအဆိုတတိပြုဆင်ခြင်ကြဖို့လဲ Miss Pelosi ကတိုက်တွန်းထားပါတယ်။Brookings Institute ကဂျွန်ဟော်ဒကာရောအခုလိုမြင်ပါတယ
် Democrats have screamed at the top of their lungs the integrity of the Mueller investigation
ဒီဘက်ကနေပြက်ကကြောင်းဝင်လာမျိုးဖြစ်မလားအောင်ဒီမိုကရက်တွေဘက်ကအပြင်းထန်ပြောလာကြတာပါအဲဒီကတော့ Mr. Mueller ရဲ့အစင်ကစားထွက်လာလို့တော့မဆောင်ပဲသမ္မတကိုတရားစွဲဖို့ဒီမိုကရက်တွေရှေ့ဆက်လုပ်မယ်လို့ထင်ခဲ့တာပါဒီလိုသာလုပ်ခဲ့မယ်ဆိုရင်တော့ပေါင်းချော်ပြီးလုပ်ခဲ့တာလည်းဖြစ်သွား
တယ်သမ္မတရဲ့ပုဂ္ဂိုလ်ရေးရှင်အောင် Michael Cohen ထွက်ဆိုချက်တွေကြောင့်သမ္မတဘက်ကဥပဒေချုပ်ပေါက်တာမျိုးရှိနိုင်တယ်ဆိုတဲ့အမြင်တွေလည်းလွတ်တော်အမတ်တွေကြားကြည်ကြဲပြင်းပြင်းထွက်ပေါ်လာပါတယ်
Democrat Ma Jackie Spicer ကအခုလိုသုံးသပ်ပါတယ
်။ There is a growing body of evidence that
some of them are pointing out ကိစ္စတွေကိုကာကွယ်ဖို့ဘာမှမဆိုလုပ်မယ်ဆိုတဲ့သက်သေအထောက်အထားတွေထပ်ပြီးတွေးလာရပါတယ်။ဆိုလိုတာကတရားရေးကိုလည်းဝင်ပြီးဟန်တားတာမျိုးဥပဒေတွေချိုးဖောက်တာမျိုးပေါ့။လတ်တော်နိုင်ငံရေးအခင်အကျင်းတွေအရာသမရကိုတရားစွပ်စွဖို့ကိစ္စလွှဲလင်းတကူဖြစ်မှာမဟုတ်ဘူးဆိုတာကိုလည်းဒီမိုကရက်တို့ဆင်ခြင်မိပါတယ်ဒီမိုကရက်အမတ်ဂျေမီရက်စကင်ကလည်းခုလိုပြောပါတယ
် There was a time when we would have thought it impeachable for the president
ရာဇဝမှုတွေဒီလိုမျိုးသမရအိမ်ပြီးတော့ရုံးကန်းကနေညွှန်ကြားရင်တရားမဝင်နှုတ်ပိတ်ခံမှုတွေပေးရင်နောက်ပြီးရွေးကောက်ပွဲဗဏ္ဍာရေးဆိုင်ရာဥပဒေကိုချိုးဖောက်ရင်သမရကိုတရားစွပ်စွပြီးယာရုကဖယ်ရှားနိုင်တယ်ဆိုပြီးကျွန်တော်တို့တွေးကြည့်နိုင်ပါတယ်ဒါတွေကနိုင်ငံတော်ပေါ်ကျူးလွန်တဲ့ရာဇဝမှုဟုတ်မဟုတ်ဆိုတာကျွန်တော်တို့မေးခွန်းထုတ်ဖို့လိုပါတယ
်။အဲ့ဒီမေးခွန်းတွေရဲ့အဖြေတွေ့နိုင်ဖို့ဒီမိုကရက်တို့ကအထောက်အထားတွေတောင်းဆိုထားတာပါ။ Republican တွေကတော့သမ္မတဖက်ကယက်တီနေကြပါတယ်။အောက်လွတ်တော်လူနည်းစုကောင်ဆောင် Kevin McCarthy ကလည်းအခုလိုပြောပါတယ်
။ From what I've seen and what we've investigated
ကျွန်တော်တွေ့မြင်ခဲ့ရတာတွေနဲ့စုံစမ်းစစ်ဆေးရသလောက်သမ္မတ Trump ကပြောစရာဆိုလို့ဘာမှမတွေ့ပါဘူး။
2020ရွေးကောက်ပွဲအတွက်ပါတီတွင်သမရလောင်ရွေးချယ်ပွဲတွေလာမယ့်နှစ်မှာကျင်းပတော့မှာဖြစ်တဲ့အတွက်ဒီမိုကရက်တို့စဉ်းစားလုပ်ကြရမယ့်အနေအထားကိုရောက်လာနေပါပြီ။ John Hodges ကပဲအခုလိုပြောပါတယ်
။ If Democrats seem too political, there is a risk
that the Democrats တိုက်ပြီးအာတန်နဲ့ပုံပေါက်နေမယ်ဆိုရင်တော့ဒါကအလဲလဲလန်းစင်လိုက်တဲ့မဲဆန်နယ်ရှင်ရဲ့မဲတွေဆုံးရှုံးသွားနိုင်တဲ့အလားအလာရှိပါတယ်။နောက်ပြီးသမရ Trump တွေဒီမိုကရက်တွေကိုဆန့်ကျင်တိုက်ခိုက်မယ့်အကြောင်းအရာတစ်ခုလည်းဖြစ်သွားနိုင်ပါတယ်။
ဒါပေမဲ့လည်းဒီမိုကရက်တို့တောင်းဆိုထားတဲ့ဆွေဆရန်အထောက်အထားတွေကိုသမရနဲ့သူရဲ့မိသားစုဝင်တွေပေးဖို့ညှင်းဆဲမယ်ဆိုရင်တော့အောက်လွတ်တော်ဒီမိုကရက်မတ်တွေဖက်ကတရားရုံးစင်ငေါ်စာပေးဖို့မယ်လို့ရှင်းရှင်းလင်းလင်းပြောဆိုထားပါတယ်ရှင်
။နန်းလောင်ကြောပြသွားတာပါရှင်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းသမ္မတဒေါ်နယ်ထရမ့်ကိုပြပောင်းများစွာကာကွယ်ရက်တည်ပြီးကိုရေးရှိနေဟောင်းဖြစ်တာဝန်ယူခဲ့တဲ့မိုက်ကယ်ကိုဟင်ရဲ့လွှတ်တော်ရှေ့မှောက်ထွက်ဆိုချိန်ဟာသမ္မတကိုအသေးစိတ်စုံစမ်းစစ်ဆေးဖို့ရှေ့တိုးဆောင်ရွက်လာနေတဲ့အချိန်ဖြစ်တာကြောင့်ဝါရှင်တန်နိုင်ငံရေးအတိုင်းဝန်ကြားမှာအံ့အားသင့်ပြီးရှုပ်ထွေးမှုတွေလည်းပေါ်ပေါက်ခဲ့ကြပါတယ်။ရှင်နေဟောင်းကိုဟင်ရဲ့ထွက်ဆိုချက်တွေဟာ1990ခုနှစ်တွေအတွင်းသမ္မတဟောင်းရစ်ချတ်နစ်ဆင်ကိုယာရုကဖယ်ရှားခဲ့တဲ့ဝါတာဂိတ်အရှုပ်တော်ပုံကိုပြန်ပြီးတော့သတိရစရာဖြစ်စေတယ်လို့လည်းတချို့ကနှိုင်းယှဉ်ကြပါတယ်။ VOA သတင်းတောက်ဂျင်မဲလုံးရဲ့သတင်းပေးပို့ချက်ကိုကိုသိန်းထိုင်ဦးကပြောပြမှာပါရှင်
။တချိန်တုန်းကဘလိုနည်းနဲ့ဖြစ်ဖြစ်သမ္မတထရမ့်ဘက်ကယက်တီကာဝယ်မယ်ဆိုတဲ့ကိုရေးရရှိအောင်မိုက်ကယ်ကိုဟန်ကွန်ဂရက်စ်လွှတ်တော်မှာအခုလိုထွက်ဆိုသွားခဲ့တာပေါ့
Donald Trump is a man who ran for office to make his brand great
Donald Trump ဟာသူ့ကိုယ်ကျိုးစီးပွားအတွက်သမ္မတနေရာကိုရယူခဲ့တဲ့သူပါကျွန်တော်တို့တိုင်းပြည်ကိုကြီးမြတ်အောင်မြင်အောင်လုပ်ဖို့မဟုတ်ပါဘူးဒီတိုင်းပြည်ကိုခေါင်းဆောင်တစ်ယောက်ဖြစ်ဦးဆောင်ဖို့ထက်ဈေးကွက်ရှာချမ်းသာကြွယ်ဝဖို့အာဏာထူထောင်ဖို့ပဲရည်ရွယ်ချက်ရှိတဲ့သူပ
ါသမ္မတဆန်ဟာရာဇဝမှုတွေအဓိကကျူးလွန်ခဲ့တဲ့ဆိုတာမျိုးကိုဟန်ကယဉ်ညွန်းပြောဆိုပါတယ်သမ္မတဆန်ဘက်ကတော့ဒါဟုအမြဲတစေညှင်းဆိုနေပါတယ်အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့ရုရှားရေးစွပ်ဖက်မှုစုံစမ်းစစ်ဆေးမှုတွေကိုလည်းအခုလိုရှုတ်ချပြောဆိုနေတာပ
ါ
ဘူးဝန်ကျင်စီကမရှိပါဘူးဒါဟာလုံခြုံဖန်တီးတဲ့စစ်ဆေးမှုဖြစ်ပါတယ်တခြားဘာမှမရှိပါဘူးဒီလိုရက်ကတိုင်းပြည်အတွက်အဆက်ရစီတဲ့လုပ်ရက်ပ
ါရှင်းလင်းအောင်ဂိုဟန်သမ္မတထရန့်ရဲ့ပတ်သက်ပြီးအခုလိုလွတ်တော်ရှိထွက်ဆိုနေတဲ့အချိန်ဟာ1990ခုနှစ်ကသမ္မတဟောင်းနေစင်ကိုယာဒူးကဖယ်ရှားခဲ့တဲ့ဝါတာဂိတ်ရှုပ်တော်ပုံစုံစမ်းစစ်ဆေးမှုတွေအချင်းတွေကိုသတိရစေပါပဲ။ရစ်ချတ်နီဆန်ဟာအမားတွေလုခဲ့တယ်လို့သူ့ရဲ့ကိုယ်ရေးရာရှိအောင်သူဖြစ်တဲ့ဂျွန်ဒင်းကအဲ့ဒီအချိန်ကအခုလိုပြောဆိုဆွဆွဲခဲ့တာပါ
။ I realize it's almost an impossible task if it's one.
ကိုယ်နဲ့ယင်းဒီသုံးလူပြောက်ကိုသူ့မကောင်းကြောင်ပြောဖို့စန့်ကျင်ပြောဖို့ဆိုတဲ့ကိစ္စကမဖြစ်နိုင်သလောက်ခက်ခဲတဲ့ကိစ္စပါ။သင်ကောင်းစရာအချင်းတွေပါ။ဒါပေမဲ့ကျွန်တော်သိထားသင့်တဲ့အချက်တွေကိုပြောပါမယ်။ဒီကော်မတီရှေ့မှာမှာထွက်ဆိုပါမယ
်။ဒင်းရဲ့ထွက်ဆိုချက်တွေက1992ခုနှစ်ဒီမိုကရက်တစ်ပါတီဌာနချုပ်ဖောက်တွင်းခံရမှုဝါတာဂိတ်ရှုတ်တော်ပေါ်မှာနစ်ဆင်ကဖန်တီးပြီးဖုံးကွယ်ဟန်ဆောင်ခဲ့တယ်လို့ယဉ်ညွန်းပြောဆိုခဲ့ပါတယ်။လွှတ်တော်ကတရားစွဲတဲ့လုပ်ရည်တွေစတင်နေချိန်မှာပဲသမ္မတဟောင်းနစ်ဆင်ယာဒူးကနှုတ်ထွက်ခဲ့ပါတယ်။အမေရိကန်သမိုင်းမှာယာဒူးကဖယ်ခံခဲ့ရတဲ့ဒူးသေးတော်သမ္မတဖြစ်ပါတယ်။သူကအခုလိုပြောခဲ့တာပါ
။ I have never been a quitter.To leave office before my term is completed is appalling.
တော့ဘယ်တော့မှအလုပ်တစ်ခုကိုမပြီးခင်ရက်တက်တဲ့သူမဟုတ်ပါဘူး။တာဝန်ထမ်းတဲ့တက်တယ်မပြီးခင်အခုလိုနှုတ်ထွက်ရတဲ့အတွက်ကိုယ့်ကိုယ်ကိုလင်ရှားမိပါတယ်။ဒါပေမဲ့သမရတယောက်အနေနဲ့အမေရိကန်ပြည်သူတွေရဲ့အကျိုးစီးပွားကိုပထမထားရပါလိမ့်မယ်
။အခုလည်းရှိနေအောင်ကိုယ်ဟန်နဲ့ဒင်းတို့ရဲ့ထွက်ဆိုပုံတွေတူညီတာတွေရှိနေတယ်လို့လေးလာသုံးသပ်သူဖြစ်တဲ့ John Hodges ကပြောပါတယ်။
But ultimately, Michael Cohen and John Dean testified
အဆုံးဆုံးကတော့မိုက်ကယ်ခွန်ရောဂျွန်ဒင်းကပါသမရဟာဥပဒေချိုးဖောက်တယ်လို့သူတို့ယုံကြည်တဲ့အတိုင်းထွက်ဆိုခဲ့ကြတာပါဒါထူးကြပါတယ်စဉ်းစားချင်းချင်းတက်တဲ့လှုပ်တော့အမှတ်တွေအထူးအလေးနဲ့ထားမယ်ကိစ္စဖြစ်ပါတယ်သမရဟိုရာထူးကဖေရှားဖို့တရားဆွဲတာဒီမပြေခင်နေ့စဉ်နှုတ်ထွက်သွားခဲ့ပါတယ်အခုသမရတော်နယ်ထွက်ကိုရောအဲ့ဒီတော့ကလို့တရားဆွဲဆိုတာမျိုးတွေရှိလာမှာလားစုံစမ်းစ
standard for impeachment is treason, bribery, or other high crimes. The answer is that the
standard for impeachment is treason, bribery, or other high crimes. The answer is that the standard for impeachment is treason, bribery, or other high crimes. The answer is that the standard for impeachment is treason, bribery, or other high crimes. The answer is that
American Bidang Suya Democracy Sine Arnage Shire Suin Down, Lopshide Surahu, Tabrahan Nisengo Yaruga Peshagere Loyaga, Tade Subi, Majakana Guga Biosoli Shijavari, Akula Tabra Trango Sundance Simuriga, American Puedibongu, Narjing Santa Sicilai Talu, Susan Lobroska Biovari.
They are being tested.
I think the framers would be proud. Time and a living on a jarry comma, Megan Bianzuma, Nocta, the Radiago, a lot of cusses in a day's egg, Songzansis, Sidari, Piano Lani Javari. Nepal Miazoga, Changere, what doggy, Songzansis, Emuri, a Danny Bianbi Perin and Jarry, Chainu, Yovali Mikria.
Good thing, Taiu, Jobjadara Vashin. Tomorrow, we go internet and Nibiro, we went and Bizarre, people Lure, Nasin Lure, did the Chinry, down you Lujare, so in VOA email is aga, bamis@voanews.com, Chaparation, Saragani Sato Luino, VOA American, Dam Yamavai, Sisin, Yangon Saraji, Sarai Tita, Mashi, Angaza, and Nago, Sayida, Sato and Naimare, telephone number Garo, Dit Nitonia, Nit, Toshin, Nit, Nanga, Nali, Chaparation. ဖီရီကနေထုတ်လွှင့်ပေးနေတဲ့ကျွန်တော်တို့ရဲ့နေ့စဉ် အခုနောက်နှစ်နိုင်အကြာမှာထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ20 95 32 51နဲ့ပထမနိုင်ဝက်မှာလိုင်းလက်မီတာ190နဲ့92ကိုပြသနေနားဆင်နိုင်ပါရဲ့ရှင်။အခုတနင်္ဂနွေနေ့ညနေခင်းထိပ်တိုက်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမှတ်မှတ်သတင်းအောင်ကပြောပြပါဦးမယ်ရှင်။
ပဋိပက္ခရီဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းစနေနေ့ညပိုင်းကအေအေးရခိုင်လက်နက်ကင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်9ဦးသေဆုံးကြောင်းတာဝန်ရှိသူတွေကအတည်ပြုပြောကြားပါတယ်။စစ်တွေမျိုးမိုင်း90အကွာမှရှိတဲ့ရူတရူရွာကဒီတိုက်ခိုက်မှုအတွင်းနောက်ထပ်ရဲတပ်ဖွဲ့ဝင်2ဦးဒဏ်ရာရပြီး2ဦးပျောက်ဆုံးနေတယ်လို့လည်းရဲတပ်ဖွဲ့တာဝန်ရှိသူတဦးကAFP သတင်းဌာနကိုပြောပါတယ်။မြောက်ကိုရီးယားနိုင်ငံကဒုံးကျည်ဒါမှမဟုတ်အာဂါတရဲကိုယင်းလွတ်တင်မှုပြန်စင်နေပုံရတဲ့လက္ခဏာတွေရှိတယ်လို့ National Public Radio NPR ကသတင်းထုတ်ပြန်လိုက်ပါတယ်။ပျုံယမ်းမြို့အနီးကဆာနမ်ဒေါင်ဒုံးကျည်လွတ်တင်ရေးစခန်းကိုဂျိုဒုကနေရိုက်ထားတဲ့ဓာတ်ပုံတွေကိုစမ်းစစ်တာမှာတော့ကုန်တင်ကားတွေကားတွေရထားတွေနဲ့ဝန်ကြီးချက်တွေကိုတွေ့ရတယ်လို့အမေရိကန်သတင်းအေဂျင်စီကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လျှောက်ပြီးအပေါ်တိဘက်ဒေါ်လာအောင်ကြွားမှု2060ပြည့်အထိမ်းအမှတ်အခမ်းအနားကိုဒီကနေ့ဒလိုင်းလာမာဖျားကြောင့်မှာဓမ္မတေးသင်းတွေဆူတောင်းပွဲတွေနဲ့ကျင်းပခဲ့ပါတယ်။လွန်ခဲ့တဲ့2060ကမအောင်မြင်ခဲ့တဲ့ဒီဒေါ်လာမှုကြောင့်တိဘက်ဘုံတော်ကြီးဒလိုင်းလာမာအိန္ဒိယနိုင်ငံတောတောင်ထူထပ်တဲ့ဒေသဒါရမ်ဆာလာမှာတင်းရှောင်ပြီးပြပရောက်တိဘက်အစိုးရကိုဖွဲ့စည်းခဲ့တာပါ။တိဘက်ဒေသလ
တနင်္ဂနွေနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမျှသတင်းအောင်ပြောပြပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကမဆုမုံဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့စူပီယာ LTF
This program has come to you from the Voice of America, Washington.